အမေရိကန်ပြည်ထောင်စုမှာမိဘတွေနဲ့အတူကလေးအရွယ်ဘဝတွေကနေတရားမဝင်လာရောက်အခြေချနေထိုင်နေသူတွေကိုနေရပြန်မပူရေးအကာအကွယ်ပေးထားတဲ့ဒါကာဆိုတဲ့အစီအစဉ်ကိုအဆုံးသတ်လိုက်ပါပြီ။မူလနိုင်ငံတွေစီပြန်မပူအောင်သမ္မတဥပမာကနေပြီးလက်ထက်ကနေစတင်ခဲ့တဲ့ဒီဒါကာအစီအစဉ်ကိုပယ်ဖျက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာတာဝန်အသိလုပ်ရဖြစ်တယ်လို့အင်ဗျူတော်ကကာကွယ်ပြောကြားထားပါတယ်။လူ၈သိန်းလောက်ရဲ့မရေမရာဖြစ်နေတဲ့ဒီအစီအစဉ်နဲ့ပတ်သက်လို့မဆုမြတ်မွန်ပြောပြမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာတရားဝင်အထောက်အထားမရှိဘဲနေထိုင်နေကြသူတွေကမိဘတွေနဲ့အတူကလေးအရွယ်တွေကစားလို့အခြေချနေထိုင်ကြသူတွေကိုမူလလာတဲ့နိုင်ငံတွေစီပြန်မပို့နိုင်အောင်လို့ဒါကာဆိုတဲ့အစီအစဉ်ကိုသမ္မတဟန်ဘရက်အိုဘားမားက2012ခုနှစ်မှာစတင်ခဲ့ပါတယ်။အနည်းဆုံးအသက်15နှစ်ရှိပြီး2012ခုနှစ်ဇွန်လ15ရက်နေ့မတိုင်ခင်မှာအသက်31နှစ်မပြည့်သေးတဲ့သူတွေအနေနဲ့ဒါကာအစီအစဉ်ကိုရှောက်ခွင့်ရှိကြပါတယ်။တရားမဝင်နေထိုင်သူတွေကိုနေရပ်ပြန်ပို့ခံရမယ့်အခြေအနေကနေအကာအကွယ်ပေးထားတဲ့ဒီအစီအစဉ်မှာပါဝင်နေသူ8သိန်းလောက်ရှိပါတယ်။အဲ့ဒီသူတွေကို Dreamers လို့တင်စားခေါ်ပါတယ်။အများစုကမက္ကဆီကိုနိုင်ငံနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဖြစ်ကြပါတယ်။အခုတော့အမေရိကန်ပြည်ထောင်စုရဲ့အကျိုးကိုရှေ့ရှုပြီးဥပဒေနဲ့ညီတဲ့စနစ်လိုအပ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောကြပြီးဒါကာအစီအစဉ်ကိုပယ်ဖျက်ကြောင်းအင်္ဂါနေ့ကကြေညာခဲ့ပါတယ
်။ All immigration policies should serve the interests of the people of the United States, lawful immigrant and native born alike. Congress should carefully
လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအားလုံးဟာအမေရိကန်ပြည်သူတွေတရားဝင်ရွှေ့ပြောင်းနေထိုင်ကြသူတွေဒီနိုင်ငံမှာမွေးဖွားသူတွေရဲ့အကျိုးကိုရှေ့ရှုသင့်ပါတယ်။အမေရိကန်ပြည်သူတွေနဲ့ကိုက်ညီတဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်လာအောင်လွတ်တော်အနေနဲ့တည်တည်ချာချာစဉ်းစားပြီးပြုပြင်တင်ပါတယ်
။အမေရိကန်လာချင်သူတိုင်းကိုတော့ခွင့်ပြုနိုင်မှာမဟုတ်တယ်လို့ဥပဒေအတိုင်းအသေးအချာဆောင်ရွက်တဲ့အနေနဲ့အခုလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်တတ်ရတာဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောကြားခဲ့ပါတယ်။ဒါကာအစီအစဉ်မှာပါဝင်နေသူတွေကိုအမေရိကန်မှာဆက်ပြီးနေထိုင်ခွင့်ပြုမပြုဆိုတာကိုလွတ်တော်အနေနဲ့6လအတွင်းမှာဆုံးဖြတ်ပါလို့လည်းအချိန်ပေးခဲ့ပါတယ်။ဒါကာအစီအစဉ်ကိုဖျက်လိုက်တဲ့အပေါ်ဒီမိုကရက်အမတ်တွေအပြင် Republican အမတ်တချို့ကပါဝေဖန်နေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒါကာအစီအစဉ်ကိစ္စဟာခက်ခဲတဲ့ကိစ္စဖြစ်တယ်လို့အစောပိုင်းကအခုလိုပြောထားပါတယ
်။ We're going to show great heart. Dhaka is a very
ကျွန်တော်တို့ရဲ့စိတ်ကောင်းစေတနာကိုပြသမှာပါ။ဒါကာဟာသိကုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ
်။ဒါကာကိစ္စကြေညာပြီးတဲ့နောက်သမ္မတထရမ့်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သမ္မတတယောက်အနေနဲ့အမေရိကန်ပြည်သူတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ့်တာဝန်ရှိတယ်လို့ပြောထားတဲ့အပြင်မိဘတွေရဲ့လောက်ရကြောင်းကလေးတွေကိုအပြစ်ပေးရတာမျိုးသူမလုပ်ချင်ဘူးလို့လည်းဆိုထားပါတယ်။အင်ဂျူရောကလည်းသမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာတာဝန်သိဆုံးဖြတ်ချက်ဖြစ်တယ်လို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအင်ဂျူရောပြောခွင့်ရသူဆာရာဟက်ကဘီဆန်ဒါစ်ကတုံ့ပြန်ပြောကြားခဲ့ပါတယ်။အခုလိုထရမ့်အစိုးရကဒါကာအစီအစဉ်ကိုပယ်ဖျက်ကြောင်းကြေညာခဲ့ပြီးမကြခင်မှာပဲသမ္မတဟန်ဘရက်အိုဘားမားကအမေရိကန်မှာနေထိုင်ကြီးပြင်းလာကြပြီးဘာအပြစ်မှမရှိတဲ့လူငယ်တွေကိုပြစ်မှတ်ထားတာဟာမှားယွင်းတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဒါကအစီအစဉ်ကိုပယ်ဖျက်တယ်လို့ကြေညာချက်ထွက်လာပြီးတဲ့နောက် Dreamers တွေကိုထောက်ခံသူတွေဟာ Washington မြို့တော်ကအင်မီရော်ရှိအပါအဝင်မြို့တချို့မှာဆန္ဒပြခဲ့ကြပါတယ
်။ We will continue to fight for the American dream because Dreamers are quintessentially American.
Dreamers တွေနဲ့အတူကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်သွားမှာပါ။ဘာကြောင့်လဲဆိုတော့ Dreamers တွေဟာ American တွေဖြစ်ကြပါတယ်။အမေရိကန်တမိုးတွေကိုလက်ခံကြသူတွေဖြစ်ပါတယ်။အမေရိကန်လူမျိုးအနေနဲ့ကျွန်တော်တို့ရပ်တည်တာကိုသူတို့ကကိုးစားပြုနေပါတယ
်။2012ခုနှစ်မှာဒါကာအစီအစဉ်ကိုစတင်ပြီးတဲ့နောက်အစီအစဉ်ကိုရှောက်ထားအတည်ပြုချက်ရထားကြတဲ့ Dreamers တွေဟာနိုင်ငံထဲမှာနေထိုင်ခွင့်၊ရင်မောင်းလိုင်စင်၊ကျောင်းတက်ခွင့်နဲ့အလုပ်လုပ်ခွင့်ရထားကြပါတယ်။ဒါပေမဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ခွင့်မရှိကြပါဘူး။သူတို့ဟာနိုင်ငံထဲကိုတရားဝင်ဝင်ရောက်လာကြသူတွေမဟုတ်တဲ့အတွက်ဖမ်းဆီးခံရပြီးနေရပြန်ပို့ခံရမယ့်အခြေအနေကိုလည်းဒါကာအစီအစဉ်ကအကာအကွယ်ပေးထားခဲ့တာပါအခုတော့သူတို့ကိုဥပဒေအတိုင်းစတင်အရေးမယူခင်အချိန်6လပေးထားတဲ့အတွက်ရှင်းနှစ်မလာကစပြီး Dreamers တွေကိုနေရပြန်ပို့ရေးမပို့ရေးဆိုတာဟာလွတ်တော်အပေါ်မှာမူတည်နေပါတယ်ရှင်